လယ်သမားရေးလှုပ်ရှားသူဖြစ်ထင်ရှားတဲ့မဆုစုမျိုးကိုမန္တလေးတိုင်းပြည်ဦးလွင်မြို့မှာအာဏာပိုင်တွေဖမ်းဆီးသွားတာဟာအသွင်ကူးပြောင်းဖို့ရှိနေတဲ့မြန်မာနိုင်ငံမှာမဖြစ်သင့်တဲ့လှုပ်ရက်တစ်ခုအဖြစ်တက်ကြွသူတွေကပြောဆိုဝေဖန်ကြပါတယ်။မနေ့တော့ကပဲလူ့အခွင့်အရေးဟောပြောပွဲတစ်ခုမှာပါဝင်နေတဲ့အချိန်ဖမ်းဆီးခံခဲ့ရတဲ့မဆုစုမျိုးကိုတော့မနေ့တော့ကပဲပြည်ဦးလွင်မှာပထမဆုံးချိန်ရုံးထုတ်ခဲ့တာပါ။အပြည့်စုံကိုဆက်သွယ်ဆောင်ကန်းထားတဲ့မဆုမွန်ကတင်ပြပေးထားပါလိမ့်ရှင်။
ဟုတ်ကဲ့ပါလူခွေရဲ့လှူရှားသူတူဖြစ်တဲ့မဆုစုတွေကိုလွန်ခဲ့တဲ့တစ်နှစ်ခွဲကျော်ကမြေသိမ်းစီခံတောင်သူလယ်သမားတွေရဲ့ဆန္ဒပြပွဲကိုဥဆောင်မှုနဲ့ပြင်းဦးလင်မျိုးမရဲစခန်းကဖမ်းဆီးခဲ့ပြီးတဲ့နောက်ဒီကနေ့မှပဲရုံးထုတ်ခဲ့ပါတယ်ပြင်းဦးလင်မျိုးကလူခွေရဲ့ပညာပေးကိစ္စတွေကိုသူနဲ့အတူဟောပြောခဲ့တဲ့ညီမချင်းမြန်မာအဖွဲ့ကဒေါ်ရိုက်တာဦးအောင်မျိုးမင်းကအခုလိုမျိုးအာဏာပိုင်တွေရဲ့ဖမ်းဆီးအရေးယူမှုကိုရှုံချလိုက်ပါတယ
်ဖမ်းဆီးရတဲ့သူတွေအလုံးចောင်းသားတွေပါဝင်ဒီလက်ဆိုဆန္ဒထုတ်ဖို့ငင်းငန်းစွာနဲ့လှည့်လည်မှုကြောင့်ဖမ်းဆီးရတဲ့သူတွေအများဆုံးပြစ်ပေးဖို့တခါဒီလိုမျိုးဖိနှိပ်တဲ့ဥပဒေတွေလည်းပယ်ဖြတ်ဖို့အတွက်ကျွန်တော်တို့အစဉ်ဆက်မပြတ်တောင်းဆိုရကြတဲ့ကဒီဥပဒေတွေတုံးကြည့်ပြီးနောက်ထပ်လူတွေထပ်ဖမ်းခြင်းကပြည်သူလူထုစန္ဒကိုမလေးစားဘူးဆိုတဲ့သဘောတရားမျိုးတက်ရောက်နေပါတယ်နောက်တစ်ခုကကျွန်တော်တို့ဒီလိုမျိုးအခြေအနေမျိုးမှာဖိနှိပ်ရလဲဖြစ်နိုင်ရင်ဒါကြောင့်မို့တစ်ခါကလည်းသိခံကြပါစောင့်တားကြပါမျိုးသားရင်ကြားစုကြပါလို့ခိုက်တွန်းနေကြတဲ့အစံကြားထဲမှာအခုလိုမျိုးလှုပ်ဆောင်ခြင်းကမျိုးသက်ကစောင့်ခြင်းနဲ့ငါတို့အကြီးမဆိုင်ဘူးငါတို့လှုပ်ချင်တာလှုပ်မယ်ဆိုတဲ့သဘောတရားမျိုးကျွန်တော်ဖြစ်စီရယ်ဒါနဲ့ပတ်သက်ပြီးတော့တည်နှက်လို့ချက်ပြီးဆန္ဒပြမယ်ဆိုပြန်ရင်လည်းဒီမခံမှုဥပဒေအရလှုပ်ဆောင်မယ်ဆိုတဲ့တစ်ချက်ရန်စတဲ့သဘောမျိုးများလှုပ်နေသလားလို့တော့ကျွန်တော်တွေးမိပါတယ်
လူခွေရဲ့တက်ကြွလှူရှားသူလည်းဖြစ်တောင်သူလယ်သမားတမကရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့မဆုစုမျိုးကိုမနေ့တုန်းကမန္တလေးတိုင်းပြည်ဦးလွင်မြို့မြို့မရဲစခန်းအချုပ်ထဲမှာဖမ်းဆီးထိန်းသိမ်းထားလိုက်ပြီးတော့ဒီကနေ့ပြည်ဦးလွင်တရားရုံးထုတ်စစ်ဆေးချိန်မှာတော့အာမခံယူလိုက်ပါတယ်ပြည်ဦးလွင်တရားရုံးမှာအမှုဆက်လက်ရင်ဆိုင်သွားဖို့ဆုံးဖြတ်လိုက်တယ်လို့မဆုစုမျိုးရဲ့ခင်မွန်းဖြစ်သူ88မျိုးဆက်ကျောင်းသားတူဦးဖြစ်တဲ့ကိုမကီးခေါ်ကိုကျော်ကျော်ထွေးကအမှုနောက်ဆုံးအခြေအနေကိုရှင်းပြပါတယ်
ဒီလိုတော့သူကလွတ်လည်ရေးမှုပေါ့ပြင်းပြင်းနဲ့ရေးမှုပေါ့လို့လို့ပြီးပြောလာတော့အဲ့မောင်တရားကံအဖြစ်သူတို့ဆွေးနွေးတာမဆီလေးပါ600ပေါ့600မှာ2ယောက်ကရောက်မှာလာပေါ့နော်အဲ့တော့ရောက်လာတဲ့အခါမှာအဲ့ဒီယောက်ကသူတို့တရားကံပြေးနေတယ်သူတို့ဝင်ခုမပေါ့အဲ့ရှေ့တစ်ပတ်ကတော့20ပြင်းလေးဆက်ကျင်းလိုက်တယ်အဲ့မတူလေတရားဝင်လည်းရောက်လာတရားဆိုင်တော့ပဲပြီးတော့တစ်ခါလည်းခုနအခြေခံအကြောင်းရင်းတွေကိုအချိန်မှန်တွေကိုဟိုအားလုံးပြည်သူလူထုပြအောင်ကြေညာပေါ်ထုတ်သွားပါဦး
အမျိုးသားပြန်လဲရင်ကြားစီရေးပြန်လဲတင်းမြက်ရေးကိုအမှန်တကယ်တိဆောက်ခြင်းနဲ့ဆန္ဒရှိတဲ့ဆိုရင်မြန်မာနိုင်ငံတွင်းကနိုင်ငံရေးအကျဉ်းသားတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့နဲ့အခုလိုမျိုးတက်ကြွလှုပ်ရှားသူတွေကိုဆက်လက်ဖမ်းဆီးနေမှုကိုရပ်တန့်ကရပ်တင့်တယ်လို့လည်းနိုင်ငံရေးအကျဉ်းသားကူညီဆောက်ရှောက်ရေးအသင်းမြန်မာနိုင်ငံ AAPBB ရဲ့တွဲဖက်အတွင်းမှကိုဗိုလ်ကြီးကပြောပါတယ်
အဲ့တော့အခုဒီဖြစ်စဉ်လေးမှာတကယ်ညှတာတဲ့တရားစီရင်မှုရှိရလားတရားဥပဒေစိုးမိုးမှုရှိရလားအဲ့ဒီတရားဥပဒေစိုးမိုးမှုရှိလို့ရှိရင်ရှိအောင်ဘယ်လိုလုပ်မလဲဆိုတော့ဒီလက်ရှိအစိုးရကလုပ်ကြလို့ရမှာပါအခုဖမ်းနေတယ်ဖမ်းဆီးခံရတယ်ဆိုတဲ့ကိစ္စတွေမှာလည်းတကယ်တရားသဖြင့်ဖမ်းခံရတာလားအဖမ်းခံရတာမဟုတ်ဘူးလားဆိုတော့တကယ်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုပြုလုပ်ပေးတယ်လေဒီပြင်ပြီးတဲ့ကြတော့မှဒီပြဿနာကိုအစိုးရအနေနဲ့ဘယ်လိုကံကြောဖြေရှင်းမလဲဆိုတော့မျိုးကိုလုပ်တယ်လေကျွန်တော်တို့အမြင်ကတော့နိုင်ငံရေးကျင်းသားတွေရှိနေသေးတယ်ဘိုးဆက်ပြန်နေစစ်မှုတွေအတွက်အနောက်ဆက်ဖြစ်နေမှာပဲအဲတော့နိုင်ငံရေးကျင်းသားဆိုတော့ကရှိလို့မရှိတဲ့ကိစ္စဟိုဖမ်းဖို့မဖမ်းတဲ့ကိစ္စတွေပါ
ပြည်ရတဲ့တနှစ်ကျော်ခန့်ကပြင်ဦးလွင်မြို့မှာကော်ဖီစီမံကိန်းနဲ့ပတ်သက်ပြီးတော့လေယာဉ်မြေတွေသိမ်းဆည်းခဲ့ရတာကမူလလေယာဉ်ပိုင်ရှင်တောင်သူလယ်သမားတွေနဲ့ကုမ္ပဏီကြားတင်မာမှုတွေဖြစ်ခဲ့ပြီးတော့ရိုက်နှက်မှုဖြစ်ခဲ့တဲ့အပေါ်တောင်သူလယ်သမားတမကကနေဦးဆောင်ပြီးတော့ပြင်ဦးလွင်မှာမတရားသိမ်းဆည်းခံလေယာဉ်မြေတွေပြန်ရရှိရေးနဲ့ထိခိုက်နစ်နာဆုံးရှုံးခဲ့ရသူတွေအတွက်စစ်မှန်တဲ့တရားမျှတမှုရစေရေးဆိုပြီးလယ်သမားတွေကခြိတက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဒီမှာဦးဆောင်သူတောင်သူလယ်သမားတမကဥက္ကဋ္ဌမဆုစုနှွေးနဲ့တပိတ်ခေါင်းဆောင်တချို့ကိုပြင်ဦးလွင်မြို့မှာရဲစခန်းကခွင့်ပြုချက်မရဘဲဆန္ဒပြမှုနဲ့အမှုဖွင့်ခဲ့ပါတယ်။ဒီကနေ့ရုံးထုတ်တဲ့အခုချိန်ထိဦးဆောင်သူလယ်သမားနှစ်ဦးကိုတရားခံပြေးအဖြစ်နဲ့ဖမ်းဝရမ်းထုတ်ထားဆဲဖြစ်တယ်လို့လည်းသိရပါတယ်ရှင်။